တရားပြည်နယ်ဝန်ကြီးချုပ်ဦးအယ်ဖောင်ရှိုးကို NLD ပါတီစီမင်းစည်းကမ်းချိုးဖောက်ခဲ့တယ်လို့စစ်ဆေးတွေ့ရှိရလို့ခေါ်ယူသတိပေးလိုက်တယ်လို့ NLD ပါတီပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဘာကြောင့်သတိပေးတာလဲဆိုတာအတိအကျကိုမသိပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကတော့ Loyal Catholic သာသနာပိုင်အဖွဲ့ကဝန်ကြီးချုပ်နဲ့ပတ်သက်ပြီး NLD ပါတီကိုတိုင်ကြားထားရဖြစ်ရရှိထားပါတယ်။ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
NLD ပါတီစီမင်းစည်းကမ်းကိုချိုးဖောက်တယ်ဆိုပြီးစစ်ဆေးတွေ့ရှိရတဲ့အတွက်ကယားပြည်နယ်ဝန်ကြီးချုပ်ဦးအေဖောင်ရှိုးကိုအရေးယူခဲ့တာဖြစ်ပြီးအရေးယူတာမှလည်းအရေးယူခံရတဲ့ကာယကံရှင်ဘက်ကတိကျတဲ့ဖြေရှင်းချက်ပေးပိုင်권ပေးထားသလိုပါတီဗဟိုလူကြီးတွေဘက်ကအစဉ်စဉ်စစ်ဆေးပြီးမှသာအခုလိုအရေးယူလိုက်တာဖြစ်တယ်လို့ NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ်အရေးယူခဲ့တာနဲ့ပတ်သက်လို့မေးတာမှာတော့ဘာကြောင့်တတိပေးတာလဲဆိုတဲ့အတိအကျကိုပြောဆိုခဲ့ခြင်းမရှိပါဘူးဘလို့မျိုးအပြစ်ပေးလိုက်တယ်လဲဆိုတာကိုလည်းထုတ်ဖော်ပြောဆိုခဲ့တာမရှိခဲ့ပါဘူးခေါ်ယူတတိပေးတာနဲ့ပတ်သက်လို့ဒေါက်တာမြို့ညွန့်က
ဟောအခုကလည်းသူ့ကိုဟိုခေါ်ယူတတိပေးတဲ့ဘောပါဒါအုပ်ပဲကျွန်တော်တို့ကအရေးယူတယ်လို့ပြောတာပါခင်ဗျသူကဟိုဥပဒေကြောင်းအရာမှားရင်တာမရှိပါဘူးဒါပေမဲ့ကျွန်တော်တို့ဥပဒေကြောင်းအရာမှားရင်လည်းကျွန်တော်ပါတီစည်းကမ်းရလိုင်းလာအောင်ညွှန်ကြားချက်တူရှိပါတယ်ခင်ဗျအဲအဲ့အတွက်ကိုကျွန်တော်တတိပေးရပါမျို
းမကြသေးခင်တုန်းကကြားပြည်နယ်ဝန်ကြီးချုပ်နဲ့ကက်သလစ်သာသနာပိုင်အငင်းပွားမှုကိစ္စဖြစ်ပွားခဲ့ပြီးလွိုက်ကော်ကက်သလစ်သာသနာပိုင်အဖွဲ့ကဝန်ကြီးချုပ်နဲ့ပတ်သက်ပြီး NLD ပါတီကိုတိုင်ကြားထားတဲ့ဖြစ်ရရှိထားခဲ့ပါတယ်ဝန်ကြီးချုပ်ကသူ့မဲဆန္ဒနဲ့မဲဆယ်မြို့နယ်မှာရှိတဲ့ယေဇူးရွှေနှလုံးတော်ကက်သလစ်ဖျားရှိခိုးကျောင်းမြေဧကဝတ်ခံကိုတည်ယူထားတယ်လို့စွပ်စွဲခံထားရပါတယ်ခေါ်ယူတတိပေးခံရမှုအရေးယူခံရမှုနဲ့ပတ်သက်ပြီးကြားပြည်နယ်ဝန်ကြီးချုပ်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားတာမရှိခဲ့ပါဘူးလွိုက်ကော်ကက်သလစ်သာသနာပိုင်ကျောင်းတိုင်ဖုံးတော်ကြီးရစ်ချတ်သူရာထုံးကတော့ဝင်းကြီးချုပ်ကို NLD ပါတီဘက်ကခေါ်ယူတတိပေးခဲ့တာကိုမသိဘူးလို့ဆိုသလိုအခုလိုတတိပေးခံရတာဟာလေဒီမြေယာအငင်းပွားမှုကြောင့်လားဆိုတာကိုလည်းသူ့အနေနဲ့တိကျစွာအဖြေမပေးနိုင်ဘူးလို့ပြောပါတယ်ပါတီဘက်ကိုတိုင်ကြားခဲ့တာရှိခဲ့ပေမဲ့ဂျားပြတ်ရွေးကောက်ပွဲပြီးမှသာစုံစမ်းစစ်ဆေးပေးသွားမယ်လို့ပါတီဘက်ကဆိုခဲ့ကြောင်းဖုံးတော်ကြီးရစ်ချတ်သူရာထုံးကဆိုပါတယ်အငင်းပွားနေတာတိုင်ကြားခဲ့တာနဲ့ပတ်သက်လို့ဖုံးတော်ကြီးရစ်ချတ်သူရာထုံးက
ဘသူသူတကယ်သူကိုပိုင်တွေ့ပါပဲအခုလောဆယ်သူအိမ်လေးဆောက်ထားတယ်သူအမေဘာလို့မိချင်အဲ့ဒီမှာနေတာတော့ရှိတယ်အိမ်တည်းလေးပေါ့ဒါမဲ့ကျွန်တော်တို့ငင်းပွားတဲ့နေရာတော့မဟုတ်ပါဘူးအငင်းပွားတဲ့နေရာရဲ့တစ်ဖက်ချမ်းပေါ့မဟုတ်ဆိုသူကအငင်းတောင်ချချောင်းခွာပြီးတော့ယူထားတာလေဒါကျွန်တော်တို့ကတော့ဒီတောင်ချချတောင်ဖက်ကတော့သာသနာမင်းပေါ့နော်ကောင်းလည်းဖြစ်နေတယ်အဲ့ဒါဟုတ်ဖက်ချမ်းတော့ဒါသူရဲ့ဘယ်လိုလူကြီးထားရတာပေါ့နော်အဲတပ်နာမြေတော့ဒီဖြစ်ချမ်းတော့ပြန်ပေးပါဆိုတာပြောထားတာလေ
ဖုံးတော်ကြီးအစိုးရဝင်းကြီးချုပ်မဖြစ်ခင်မဲဆယ်ပညာရေးမှုအဖြစ်တာဝန်ယူခြင်းကတည်းကတာတနာမြေအတွင်ခြုံရွှေရှင်းကခြံခက်ခဲ့တာဖြစ်ပြီးအဲ့ဒီကတည်းကကန့်ကွက်ခဲ့တာကိုလက်မခံခဲ့ဘူးလို့ဆိုပါတယ်ဝင်းကြီးချုပ်ဖြစ်လာပြီးတော့မှအာနာတုံးကစာရွက်စာတမ်းလို့မတရားသိမ်းဖို့လုပ်ခဲ့တယ်လို့စွပ်စွဲပြောဆိုထားပါတယ် NLD ပါတီတာဝန်ယူခြင်းကာလအတွင်းပါတီဘက်ကဝင်းကြီးချုပ်အစဉ်ခေါ်ယူတတိပေးခဲ့တာဟာကယားပြည်နယ်ဝင်းကြီးချုပ်ကဒုတိယမြောက်တတိပေးခံရတာဖြစ်ပါတယ်ပထမဆုံးတတိပေးခံရသူကတော့မွန်ဝင်းကြီးချုပ်ဟောင်းဦးမင်းမင်းဦးဖြစ်ပါတယ်နောက်ဆုံးမှာတော့ဦးမင်းမင်းဦးဟာဝင်းကြီးချုပ်ရာထူးကနှုတ်ထွက်စာတင်ပြီးနှုတ်ထွက်သွားခဲ့ပါတယ်ရှင်